ဒီကိလေမြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေကပထမအတုပ်အနေနဲ့ဟိန္ဒူဒုက္ခသည်450ပြန်ခေါ်မယ်ဆိုရက်မြန်မာဘက်ကအစည်းအဝေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဘာမှမသိရှိရသေးဘူးလို့ပြောဆိုလိုက်ပါတယ်။ဒီအစည်းအဝေးနဲ့ပတ်သက်လို့မြန်မာဘက်ကအကြောင်းကြားခြင်းမရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးချာဟီယိုဟတ်ကဗီအိုဘင်္ဂလားဌာနကိုဒီကနေ့တောက်ချာနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာဘက်ကပေးပို့လိုက်တဲ့ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်အထောက်အထားတွေဖြည့်ဆွတ်နိုင်ဖို့ဒီလေးလျှောက်လာပုံစံတွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်ခံရရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးချာဟီဒူဟတ်ကပြောပါတယ်။ဇန်နဝါရီလပထမပတ်မှာတွေ့ဆုံဖို့စီစဉ်ထားတဲ့ဘင်္ဂလားဒေ့ရှ်မြန်မာပူးတွဲလုပ်ငန်းကော်မတီအစည်းအဝေးနဲ့ပတ်သက်ပြီးအတည်ပြုချက်ဆောင်ဆိုင်နေတယ်လို့လည်းဆိုပါတယ်။ဒုက္ခသည်တွေနေရရင်ပြန်မဖို့ခင်ဘင်္ဂလားဒေ့ရှ်မြန်မာပူးတွဲလုပ်ငန်းကော်မတီအနေနဲ့နောက်ထပ်တစ်ကြိမ်အစည်းအဝေးလုပ်ဖို့လိုအပ်နေပါသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။အချိန်ထဲမှာပဲရခိုင်ပြည်နယ်အတွင်းကအခြေအနေတွေဟာတရားမျှတမှုမရှိသေးတာကြောင့်ရင်းကြရီရခိုင်ပြည်နယ်ကိုဘေးကင်းလုံခြုံစွာနဲ့ရေရှည်မှပြန်သွားနိုင်မှုကိစ္စအပေါ်မှာကျွမ်းကျင်သူတွေနဲ့ကုလသမဂ္ဂအေဂျင်စီတွေကတော့တန်မြတ်ရှိနေကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေဟာဘေးကင်းလုံခြုံစွာနဲ့ရေရှည်ပြန်သွားနိုင်တဲ့အနေအထားမရှိပါဘူး။ဒုက္ခသည်တွေဟာဆက်ပြီးထွက်ပြေးနေဆုံးပဲဖြစ်ပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဒုတိယအကြီးအကဲ Telecom ကလည်းပြောလိုက်ပါတယ်ခင်ဗျာ။